တို့ရရှိမြက်မှာရခိုင်ပြည်နယ်အပြုံမှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ညာဒုက္ခတွေ၅သိန်းကျော်ထွက်ပြေးရတဲ့ဖြစ်ရပ်အတွက်ကမ္ဘာကလက်ပိုက်ပြီးတော့ကြည်နေဖို့မတင်တဲ့အကြောင်းတာဝန်ရှိတဲ့စစ်ကောင်းဆောင်တွေကိုအရေးယူဖို့တို့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကဘူရူနီမှာပြောကြားလိုက်ပါတယ်။ရိုဟင်ညာအရေးနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့ EU ပါဝင်နိုင်ငံတကာအတိုင်းဝန်ကမြန်မာနိုင်ငံပေါ်ဖိအားပေးမှုတွေတိုးမြင့်လာနေချိန်မှာပဲမြန်မာစစ်တပ်အပေါ်အမေရိကန်အစိုးရရဲ့ရည်တည်ချက်ကိုဝန်ကြီး Tillerson ကအခုလိုပြောကြားသွားတာဖြစ်ပါတယ်။အပြည့်စုံကိုကိုဇော်ဝင်းနိုင်ငံပြောပြပါလိမ့်မယ်ခင်ဗျာ။
ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်အတွင်းတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အင်းကြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကသူတို့အခေါ်ရိုဟင်ညာဒုက္ခသည်9,800လောက်ထွက်ပြေးခဲ့ရတဲ့ဖြစ်ရမှာဒုက္ခသည်တွေကသူတို့မြန်မာနိုင်ငံကထွက်မလာခင်လုံခြုံရေးတပ်ဖွဲ့တွေရဲ့ညှဉ်းပန်းနှိပ်စက်မှုတွေခံခဲ့ရပြီးသူတို့အိမ်တွေလည်းမိရှုပ်ဖျက်ဆီးခံခဲ့ရကြောင်းနိုင်ငံတကာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့ဖြစ်ရတဲ့အတွက်မြန်မာစစ်ကောင်းဆောင်တွေမှာတာဝန်ရှိကြောင်းအော်တိုဘာလ18ရက်နေ့ကဝါရှင်တန် DC မြို့အခြေစိုက် CSIS နိုင်ငံတကာမဟာဗျူဟာလေ့လာရေးတသက်ပညာရှင်များအဖွဲ့မှကျင်းပတဲ့အမေရိကန်အိန္ဒိယပူးပေါင်းဆောင်ရွက်ရေးဆိုင်ရာဟောပြောပွဲအတွင်းအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောကြားခဲ့တာဖြစ်ပါတယ်
။ Well, we're extraordinarily concerned by what's happening with the Rohingya in Burma. I've been in contact
မနက်ကတည်းကရိုဟင်ဂျာတွေပေါ်လုံဆောင်နေမှုတွေကိုကျွန်တော်တို့အနေနဲ့အထူးပဲစိုးရိမ်ပူပန်မိပါတယ်။မြန်မာအစိုးရရဲ့အရတအုပ်ချုပ်ရေးဘက်အတွက်တာဝန်ရှိတဲ့ဒေါက်ဆန်းစုကြည်နဲ့လည်းကျွန်တော်ထိတွေ့ဆက်ဆံမှုရှိပါတယ်။တည်ထားကြတဲ့အတိုင်းပါပဲ။လက်ရှိမြန်မာအစိုးရဟာအာဏာကိုခွဲဝေအုပ်ချုပ်တဲ့စနစ်ကိုကျင့်သုံးနေတာပါ။ရိုဟင်ဂျာတွေပေါ်ကျူးလွန်မှုတွေအတွက်မြန်မာစစ်တပ်မှတာဝန်ရှိတယ်လို့ကျွန်တော်တို့ယူဆပါတယ်။အရေးကြီးတဲ့ချက်ကတော့အဲ့ဒီဒေသမှာဖြစ်ပျက်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေတာကိုကမ္ဘာကဒီအတိုင်းလက်ပိုက်ကြည့်နေလို့မရတော့ဘူးဆိုတာပါပဲ
။ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ The New York Times သတင်းစာမှာရေးသားထားတဲ့ဆောင်းပါးကိုဖတ်ရတဲ့အတွက်သူ့အနေနဲ့စိတ်မကောင်းဖြစ်မိကြောင်းလဲဝန်ကြီးတီလာဆင်ကပြောပါတယ်။အာဆာလို့ခေါ်တဲ့ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကရခိုင်ပြည်နယ်ညောင်ပိုင်းမှာရှိတဲ့လူညိုရေးကင်းစခန်း30ကျော်ကိုဩဂုတ်လ25ရက်နေ့ကဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်မြန်မာလူညိုရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးလှုပ်ဆောင်စဉ်မှာရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားခဲ့ကြတာဖြစ်ပါတယ်။ဒီပြဿနာပြည်လဲရေးအတွက်မြန်မာစစ်တပ်အနေနဲ့လှုပ်ဆောင်တဲ့အချက်တွေကိုလည်းဝန်ကြီးတီလာဆင်ကအခုလိုပြောကြားခဲ့ပါတယ
်။ What we've encouraged the military to do is first we understand you have serious rebel a terrorist elements within that part of your country as well.
ဒီမနက်ကနေကဒေသတချို့မှာအကြမ်းဖက်သမားတွေရှိနေပြီးအကြမ်းဖက်မှုတွေလှုပ်ဆောင်နေတယ်ဆိုတာကျွန်တော်တို့နားလည်ပါတယ်။အဲ့ဒီကိစ္စကိုကင်တွယ်ဖြေရှင်းရမယ်ဆိုတာလည်းကျွန်တော်တို့သဘောပေါက်ပါတယ်။ဒါပေမဲ့ဒီပြဿနာကိုကင်တွယ်ဖြေရှင်းတဲ့နေရာမှာစီကံရှိဖို့လိုပါတယ်။အဲ့ဒါကမြန်မာအစိုးရအနေနဲ့လှုပ်ဆောင်ရမယ့်ပထမအဆင့်ပါ။နောက်တစ်ချက်ကဒီပြဿနာကိုတည်ငြိမ်စွာကင်တွယ်ဖြေရှင်းဖို့လိုပါတယ်။ပြီးတော့အခြေအနေတွေအားလုံးကိုကျွန်တော်တို့သိရှိနိုင်အောင်အဲ့ဒီဒေတာကိုတွားရောက်လည်လာခွင့်ပေးဖို့လိုပါတယ်
။နိုင်ငံတကာမီဒီယာတွေမှာရေးသားဖော်ပြကြတာတွေသာမှန်ကန်ခဲ့ရင်ဒီကိစ္စမှာတာဝန်ရှိသူတွေအနေနဲ့အပြစ်ပေးအရေးယူမှုတွေခံရနိုင်တယ်ဆိုတာကိုလည်းဝန်ကြီးတီလာဆင်ကပြောကြားခဲ့ပါတယ်
။ Someone if these reports are true, someone is going to be held to account for that. And it's up to the military leadership of Burma to decide what direction do they want to
take. ထပ်ပေါ်လာနေတဲ့သတင်းတွေသာမှန်ကန်တယ်ဆိုရင်ဒီကိစ္စအတွက်တစုံတယောက်တော့အပြစ်ပေးအရေးယူခံရမှာသိကြပါတယ်မြန်မာနိုင်ငံအနာဂတ်မှာစစ်တပ်အနေနဲ့ဘယ်လိုအခန်းကဏ္ဍကနေပါဝင်ကျင်တယ်လဲဆိုတာစစ်တပ်ခေါင်းဆောင်တွေကပဲဆုံးဖြတ်ရမှာပါဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံဟာဖွံ့ဖြိုးဆဒီမိုကရေစီနိုင်ငံလို့ကျွန်တော်တို့မြင်ပါတယ်ဒါဟာအာဏာခွဲဝေအုပ်ချုပ်တဲ့စနစ်ကိုကျင့်သုံးနေတဲ့အစိုးရအတွက်အခုလိုအရေးပါတဲ့ပြဿနာကိုဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတဲ့အရေးပါတဲ့စမ်းသပ်မှုတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံအရေးကိစ္စတွေအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ထဲထဲဝင်ဝင်ပါဝင်နေပြီးဖြစ်တယ်လို့တခြားနိုင်ငံတွေနဲ့လည်းပူးပေါင်းဆောင်ရွက်နေပြီးကုလသမဂ္ဂရဲ့လမ်းညွှန်မှုအတိုင်းပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ
်။ရခိုင်ပြည်နယ်အတွင်းလုံခြုံရေးတိုက်အင်အားအလွန်အကျွံတုံ့ဆွဲမှုကြောင့်ဥရောပသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံတွေကမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တပ်မတော်အကြီးအကဲတာဝန်ရှိသူတွေကိုဖိတ်ကြားမှုဆန့်ကန့်ထားမှာဖြစ်တယ်လို့လက်ရှိကာကွယ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလည်းပြန်လည်တုံ့တက်မယ်လို့ဥရောပကောင်စီကအောက်တိုဘာလ16ရက်နေ့မှာဆုံးဖြတ်ချက်ချခဲ့ပါတယ်။ဒါအပြင်လက်ရှိကျင့်သုံးနေတဲ့လက်နက်နဲ့စစ်သုံးပစ္စည်းရောင်းချမှုတားမြစ်မှုကိုလည်းဆက်လက်ထားရှိဖို့ဥရောပကောင်စီကအတည်ပြုလိုက်ပြီးအကြမ်းဖက်မှုအားလုံးကိုဗက်ပေါင်းစုံကချက်ချင်းရပ်ဖို့လည်းဥရောပကောင်စီကတောင်းဆိုသလိုမြန်မာစစ်တပ်အနေနဲ့စစ်စင်ရေးတွေကိုရပ်ဖို့အရသားတွေကိုခွဲခြားဆက်ဆံမှုမရှိဘဲနိုင်ငံတကာလူ့ခွင့်ရေးဥပဒေပြဋ္ဌာန်းချက်တွေနဲ့အညီအသေးအချာဆောင်ရွက်ဖို့ကိုလည်းဥရောပကောင်စီရဲ့ဆုံးဖြတ်ချက်မှာတိုက်တွန်းထားပါတယ်အလားတူပဲရခိုင်ပြည်နယ်ထဲမှာလူခွင့်ရေးချိုးဖောက်မှုတွေစစ်တပ်ကကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်နေတာနဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာပြည်ထနာကိုမဖြေရှင်းနိုင်သေးသမျှဗြိတိရှစစ်တပ်အနေနဲ့ကာကွယ်ရေးကိစ္စနဲ့ပတ်သက်လို့နောက်ထပ်ထိတွေ့ဆက်ဆံမှုဒါမှမဟုတ်မြန်မာစစ်တပ်ကို လက်ကျင့်တင်တန်းပေးမှုတွေဆက်မလုပ်တော့ဘူးလို့နယူးယောက်မြို့မှာကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံတက်ရောက်စဉ်ဗြိတိရှ်ဝန်ကြီးချုပ်သရက်ဆာမေကစက်တင်ဘာလ20ရက်နေ့မှာပြောကြားခဲ့ပြီးဖြစ်ပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာစစ်တပ်နဲ့အစိုးရအပေါ်ဖိအားပေးမှုတွေပြုလုပ်ဖို့အမေရိကန်လွှတ်တော်အတွင်းမှာပြောဆိုမှုတွေရှိနေသလိုကုလသမဂ္ဂဆိုင်ရာအမေရိကန်သားမကြီးနီကီဟေးလီကလည်းအကြမ်းဖက်မှုတွေကိုဘက်အားလုံးကအများဆုံးရပ်ဖို့လိုအပ်တယ်ဆိုတာကိုနယူးယောက်မြို့မှာရောက်ရှိနေတဲ့မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းနဲ့အောက်တိုဘာလ12ရက်နေ့ကတွေ့ဆုံစဉ်ပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့မြန်မာနိုင်ငံအပေါ်ပိတ်ဆို့ဒဏ်ခအရေးယူဖို့နဲ့ဆက်ဆံရေးကိုပြန်လည်တုံ့တက်ဖို့အမေရိကန်နိုင်ငံရေးပါတီကြီးနှစ်ခုဖြစ်တဲ့ Republican နဲ့ Democrat ပါတီလွတ်တော်အမတ်22ယောက်ကစက်တင်ဘာလ29ရက်နေ့မှာအမေရိကန်အစိုးရကိုတိုက်တွန်းခဲ့ကြပါတယ်။နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေကရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုပြစ်တင်ဝေဖန်မှုတွေပြုလုပ်ခဲ့တာမှာလဲနယူးယောက်မြို့အခြေစိုက် HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကတော့ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားပြီးလူမျိုးစုကွယ်ပြောက်အောင်လှုပ်ဆောင်တဲ့မြန်မာနိုင်ငံကစစ်ဖက်ထိတ်တန့်ခေါင်းဆောင်တွေကိုပြစ်မှတ်ထားအရေးယူဖို့စက်တင်ဘာလ18ရက်နေ့မှာတောင်းဆိုခဲ့သလို Amnesty International နိုင်ငံတကာလူမျိုးချမ်းသာကွင်းအဖွဲ့ကြီးကလည်းအချိန်တိုတိုအတွင်းဒုက္ခသည်၅သိန်းကျော်ထွက်ပြေးရတဲ့ဖြစ်ရဟာစနစ်တကျလှုပ်ဆောင်ခြင်းဖြစ်ကြောင်းမနေ့အောက်တိုဘာလ18ရက်နေ့မှာပြောကြားလိုက်ပါတယ်။ရခိုင်ဒေသကိုအကူအညီတွေပေးနိုင်ရေးအတွက်မြန်မာအာဏာပိုင်နေထိုင်အမေရိကန်အစိုးရကတောင်းဆိုမှုတွေပြုလုပ်နေတဲ့အကြောင်းကိုလည်းဝန်ကြီးတယ်လာဆန်ကပြောကြားခဲ့ပါသေးတယ
်။ So we have been asking for access to the region. We've been able to get a couple of our people from our embassy into the region so we can begin.
ပြည်ပခါဖြစ်တဲ့ဒေသတွေကိုတွားရောက်ပြီးအခြေအနေတွေကိုကျွန်တော်တို့ကိုယ်တိုင်လေ့လာသုံးသပ်နိုင်ရေးအတွက်တောင်းဆိုမှုတွေလုပ်နေတာမှာကျွန်တော်တို့တန်ယုံက2ယောက်လောက်အဲ့ဒီဒေသကိုတွားရောက်ခဲ့ပြီးဖြစ်ပါတယ်။နိုင်ငံတကာကြက်ချင်းဒီအဖွဲ့၊လာချန်းဒီအဖွဲ့နဲ့ကုလသမဂ္ဂစတဲ့အကူအညီပေးရေးအဖွဲ့အစည်းတွေအဲ့ဒီဒေသကိုတွားရောက်ခွင့်ပြုဖို့လဲကျွန်တော်တို့ဖိအားပေးလှုပ်ဆောင်နေပါတယ်။ဒါမှလည်းစာနာမှုဆိုင်ရာအကူအညီတွေအရေးကြီးလိုအပ်နေသူတွေစီကိုအလင်းအမြန်အကူအညီပေးနိုင်မှာဖြစ်ပါတယ်
။ပြီးခဲ့တဲ့တနင်္ဂနွေနေ့ညပိုင်းကလေးကဒုက္ခသည်ပေါင်း1000ကနေ1000ခွဲအထိဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းနေဆက်အန်ဂျူမန်ပါရာရွာကိုရောက်ရှိလာကြောင်းလဲကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာ 98,200 ရှိသွားပြီလို့ကုလသမဂ္ဂကအောက်တိုဘာလ18ရက်နေ့မှာထုတ်ပြန်တဲ့စာရင်းထဲမှာဖော်ပြထားပါတယ်ခင်ဗျာ။